ယောဟန်အခိုင်နှင့်အခန်းငယ်18မှ22အထိကိုလေ့လာကြပါစို့ယောဟန်အခိုင်နှင့်အခန်းငယ်18မှ22အထိကိုကျွန်တော်ဖတ်ပြပါမယ်ယူဒလူတို့ကလည်းသင်သည်ဤသို့ပြုလျင်အဘယ်နမိတ်လက္ခဏာကိုငါတို့အားပြမည်နည်းဟုဆိုကြ၏ယေရှုကလည်းဤပိတ်မှန်တော်ကိုပြုပြတ်ကြလော့သုံးရက်အတွင်းတွင်ငါတည်ဆောက်မည်ဟုမိန့်တော်မူ၏ယူဒလူတို့ကအနှစ်46နှစ်ပတ်လုံးဤပိတ်မှန်ကိုတည်ဆောက်ရကြ၏သင်မူကား3ရက်တည်းနှင့်တည်ဆောက်မည်လောဟုဆိုကြ၏ထို့သို့မိန့်တော်မူရာ၌မိမိကိုယ်တည်းဟုသောပိတ်မှန်ကိုအမှတ်ပြု၍မိန့်တော်မူ၏ထို့ကြောင့်သေခြင်းမှထမြောက်တော်မူသည့်နောက်ထိုစကားတော်ကိုတပည့်တော်တို့သည်မှတ်မိကြသဖြင့်ကျမ်းစာကို၎င်းယေရှု၏နှုတ်ကပတ်တော်ကို၎င်းယုံကြ၏လို့တွေ့ရပါတယ်ခုနကျွန်တော်ဖတ်ပြခဲ့တဲ့ယောဟန်အခိုင်းနှစ်အခန်းငယ်18မှ22ကြားမှာယေရှုကမိမိရဲ့အနာဂတ်နဲ့ယူဒဘာသားကောင်းဆောင်များရဲ့အနာဂတ်ကိုသိတော်မူကြောင်းအတိအလင်းမိန့်တော်မူပါれအနာဂတ်ကိုသိသောညံတော်ကိုယေရှုဘယ်ကရတာလဲဘာတွေကိုကြင့်ကြံအားထုတ်ခဲ့တာလဲအနာဂတ်ကိုသိသောညံတော်ကိုဘသူကမှယေရှုကိုပေးခဲ့တာမဟုတ်ဘူးအနာဂတ်ကိုသိဖို့ယေရှုကြင်ကြံအားထုတ်ခဲ့ခြင်းလည်းမရှိပါဘူးအရင်အပတ်တွေမှာကျွန်တော်တို့လေ့လာခဲ့ကြတဲ့ယောဟန်အခိုင်းတက်မှာယေရှုဟာကပါမတီမရှိမီအဘခမဲတော်နဲ့အတူရှိတော်မူသောတားတော်ဖျားခတ်သိမ်းသောအရာတို့ကိုဖန်ဆင်းတော်မူသောဖျားအပြစ်ရှိသောလူတို့ကိုကယ်တင်ဖို့ရန်လူစားတီးအဖျင်ဒီလောကကိုကြွလာတော်မူသောမယ်ရှိသည်ဟုသောဘုရားသခင်သားတော်ဖြစ်တော်မူကြောင်းကျွန်တော်တို့သိရပါတယ်။ယောဟန်အခိုင်းနှစ်မှာယေရှုခရစ်တော်ကိုယ်တော်ရံကမိမိဟာဖန်ဆင်းရှင်ဘုရားသခင်ဖြစ်တော်မူကြောင်းဘာမှမရှိတဲ့အရာကနေဇပြစ်ရည်ကိုဖန်ဆင်းတော်မူခြင်းဖြင့်ထင်ရှားစေတော်မူပါတယ်။အခုကျွန်တော်တို့လေ့လာမယ့်ယောဟန်အခိုင်းနှစ်အခန်းငယ်18မှ22ကြားမှာယေရှုကမိမိဟာအနာဂတ်ကိုသိတော်သူဖြစ်ကြောင်းအတိအလင်းမိန့်တော်မူပါတယ်။ဖယားစစ်ဖယားမှန်ကိုကျွန်တော်တို့သိနိုင်တဲ့နည်းလမ်းတစ်ခုကတော့ဖယားလို့ကျွန်တော်တို့ထင်တဲ့ပုံကကအနာဂတ်ကိုသိသလားဆိုတဲ့အချက်ပါပဲ။သိပံပညာရှင်များကမိမိတို့ရဲ့အနာဂတ်နဲ့လူတို့ရဲ့အနာဂတ်ကိုမသိကြဘူး။ကပါမီကြီးနဲ့စကြဝဠာတစ်ခုလုံးရဲ့အနာဂတ်ကိုလည်းသိပံပညာရှင်များကတိတိကျကျမသိကြဘူး။ဘေရင်လက္ခဏာဆရာမများနတ်ကတော်များကလူတို့ရဲ့အနာဂတ်ကိုမသိကြသေးတာမကသူတို့ကိုယ်တိုင်ရဲ့အနာဂတ်ကိုလည်းမသိကြဘူး။နတ်များနဲ့ဒီလောကမှာပေါ်ပူးသမျှသောလောကီဖျားတွေကအနာဂတ်ကိုမသိကြဘူး။အနာဂတ်ကိုမသိတဲ့လောကီဖျားများဟာဖျားစစ်ဖျားမှန်မဟုတ်ဘူးလို့ဖျားသခင်ကိုယ်တော်တိုင်ကဟေရှာယအနာဂတ်တိကျမ်းအခိုင်း51အခန်းငယ်22မှ24ကြားမှာအတိအလင်းမိန့်တော်မူပါတယ်။ဟေရှာယအနာဂတိကျမ်းအခိုင်း55မှာဘုရားသခင်ထာဝရဘုရားကမိမိတပါးဒီသာအနာဂတ်ကိုသိတော်မူကြောင်းအတိအလင်းမိန့်တော်မူပါれအနာဂတ်ကိုသိတော်မူသောဘုရားခင်ထာဝရဘုရားဟာလွန်ခဲ့တဲ့အနှစ်2000ကျော်တုန်းကယေရှုခရစ်ဟူသောလူစားတိခံအမိနာမနဲ့ဒီလောကကိုကြွလာတော်မူပြီးမိမိဟာအနာဂတ်ကိုသိတော်မူသောဘုရားသခင်သားတော်ဖြစ်တော်မူကြောင်းယူဒာလူတို့ရဲ့ရှေ့မှာအတိအလင်းမိန့်တော်မူပါれမိမိဟာအနာဂတ်ကိုသိတော်မူသောသူဖြစ်ကြောင်းယေရှုရဲ့မိန့်တော်မူချက်ကိုကျွန်တော်တို့ကြည်ကြပါစို့ယောဟန်အခိုင်းနှစ်အခန်းငယ်18မှ19ကြားမှာယူဒာလူတို့ကလည်းသင်သည်ဤသို့ပြုလျင်အဘယ်နမိတ်လက္ခဏာကိုငါတို့အားပြမည်နည်းဟုဆိုကြ၏ယေရှုကလည်းဤပိတ်မှန်တော်ကိုပြုပြတ်ကြလော့သုံးရက်အတွင်းတွင်ငါတည်ဆောက်မည်ဟုမိန့်တော်မူ၏လို့တွေ့ရပါတယ်။ဒီကျမ်းချက်မှာပြောထားတဲ့ယူဒလူတို့ဟာယူဒလူမျိုးအလုံးကိုဆိုလိုခြင်းမဟုတ်ပါဘူး။ယေရှုကိုမနာလိုကြတဲ့ယူဒဘာသာရေးကောင်းဆောင်များကိုဆိုလိုခြင်းဖြစ်ပါတယ်။ပိတ်မှန်တော်ကနေသိုးနွားဂျိုးငှက်ရောင်းတဲ့သူများနဲ့သူတို့ရဲ့တလိပ်ဆန်များငွေလဲတဲ့ပွဲစားများအလုံးကိုအံပွဲတကိုယ်တော်နဲ့ယေရှုနှင်ထောက်လိုက်တဲ့အတွေ့ယူဒဘာသာရေးကောင်းဆောင်များကယေရှုကိုမကျေနပ်တဲ့စိတ်နဲ့သင်သည်ဤသို့ပြုလျင်အဘယ်နမိတ်လက္ခဏာကိုငါတို့အားပြမည်နည်းလို့မေးခဲ့ကြပါတယ် ဗိမာန်တော်နဲ့ပတ်သက်တဲ့အမှုကိစ္စမှန်သမျှဟာသူတို့နဲ့သာသက်ဆိုင်ကြောင်းယူဒဘာသာရေးကောင်းဆောင်များကသိထားကြပါတယ်။ယူဒဘာသာရေးကောင်းဆောင်လည်းမဟုတ်လေဝိအမျိုးလည်းမဟုတ်တဲ့ယေရှုကဖယားသခင်ဗိမာန်တော်ကိုငါအဘဤအိမ်တော်ကိုပွဲတဲမလုကြနဲ့လို့ယူဒလူတို့ရဲ့မှားယွင်းတဲ့ဘာသာရေးစနစ်ကိုထောက်ပြခဲ့ပါတယ်။ယူဒဘာသာရေးကောင်းဆောင်များကယေရှုပြောတာမှန်နဲ့ဖယားသခင်ဗိမာန်တော်ကိုစီးပွားရေးအိမ်မလုသင့်ဘူး။ငါတို့မှားနေတယ်ဆိုပြတော့နောင်တရမယ်အစားသူတို့ရဲ့အမားကိုထောက်ပြခဲ့သောယေရှုကိုတင်သည်ဤသို့ပြုလျင်အဘယ်နမိတ်လက္ခဏာကိုငါတို့အားပြမည်နည်းလို့မေးကြပါတယ်ဗိမာန်တော်မှာရောင်းဝယ်နေကြတဲ့သူများယာပေါင်းများစွာသောတိရစ္ဆာန်များကိုခဏအတွင်းယေရှုနှင်ထုတ်ခဲ့တာဟာအံပွဲနမိတ်လက္ခဏာဖြစ်နေပါလျက်နဲ့အခြားသောနမိတ်လက္ခဏာကိုပြဖို့ယူဒဘာသာရေးကောင်းဆောင်များကယေရှုကိုတောင်းဆိုခဲ့ကြပါတယ်။ယေရှုကဖယားသခင်ထာဝရဘုရားကိုငါအဘလို့ခေါ်တဲ့အတွက်ယူဒဘာသာရေးကောင်းဆောင်များကဒါဆိုရင်ဖယားသခင်ထာဝရဘုရားဟာမင်းရဲ့အဘဖြစ်ကြောင်းငါတို့ကိုနမိတ်လက္ခဏာပြဘယ်မှလဲဆိုပြီးတော့တဘာဝလွန်နမိတ်လက္ခဏာတက်သေးကိုတောင်းဆိုနေကြတာဖြစ်ပါတယ်။အဲ့ဒီတော့ယေရှုကသူတို့မမျှော်လင့်တဲ့နမိတ်လက္ခဏာသူတို့ရဲ့အုံနောက်ဉာဏ်ပညာနဲ့လိုက်လို့မမီတဲ့နမိတ်လက္ခဏာဖယားသခင်တပါးရီးသာတတ်နိုင်တော်မူသောနမိတ်လက္ခဏာကိုယေရှုပေးတော်မူကြောင်းအခန်းငယ်19မှ21ကြားမှာအခုလိုတွေ့ရပါတယ်။ယေရှုကလည်းဤပိမှန်တော်ကိုဖြုတ်ပြတ်ကြလော့သုံးရက်အတွင်းတွင်ငါတည်ဆောက်မည်ဟုမိန့်တော်မူ၏။ယူဒလူတို့ကအနှစ်46နှစ်ပတ်လုံးဤပိမှန်ကိုတည်ဆောက်ရကြ၏။သင်မူကားသုံးရက်တည်းနဲ့တိဆောက်မီလောဟုဆိုကြ၏ထို့သို့မိန်တော်မူရာ၌မိမိကိုယ်တည်းဟုသောဗိမာန်ကိုအမှတ်ပြု၍မိန်တော်မူ၏လို့တွေ့ရပါတယ်ယေရှုပေးတော်မူသောနမိတ်လက္ခဏာကိုသူတို့နားလည်ကြသလားဆိုရင်နားမလည်ကြဘူးယေရှုကဤဗိမာန်တော်လို့မိန်တော်မူရာမှာမိမိရဲ့ကိုယ်ခန္ဓာကိုယဉ်ညွှန်းတာဖြစ်ပြီးဖြူဖြတ်ကြလောလို့မိန်တော်မူရာမှာမိမိကိုကားစင်တင်မဲ့အတ္တိကတရေခံများဟာနမိတ်လက္ခဏာကိုတောင်းဆိုနေကြတဲ့ယူဒဘာသာရေးကောင်းဆောင်များကိုဆိုလိုခြင်းဖြစ်ပါတယ်။ယူဒဘာသာရေးကောင်းဆောင်များကသူတို့ဟာယေရှုကိုကားစင်တင်မဲ့အတ္တိကတရေခံတွေဖြစ်ကြမယ်ဆိုတာကိုမသိခဲ့ကြဘူး။ယေရှုကတော့အစကတည်းကသိတော်မူပါတယ်။ယေရှုဟာမိမိရဲ့အနာဂတ်နဲ့ယူဒဘာသာရေးကောင်းဆောင်များရဲ့အနာဂတ်ကိုသိတော်မူကြောင်းဤဗိမာန်တော်ကိုဖြူပြတ်ကြလော့သုံးရက်အတွင်းတွင်ငါတည်ဆောက်မည်လို့မိန့်တော်မူခြင်းဖြင့်ထင်ရှားစေတော်မူပါသည်။တခင်ယေရှုကြိုတင်မိန့်တော်မူခဲ့တဲ့အတိုင်းယူဒဘာသာရေးကောင်းဆောင်များဟာယေရှုကိုကားစင်တင်ကြတဲ့အတ္တိကတရေခံတွေဖြစ်ကြပြီးသုံးရက်မြောက်သောနေ့မှာသေခြင်းကနေထမြောက်တော်မူမယ်လို့ယေရှုကြိုတင်မိန့်တော်မူခဲ့တဲ့အတိုင်းယေရှုဟာလွန်ခဲ့တဲ့အနှစ်2000ကျော်တုန်းကအပြစ်ရှိသောလူတို့ရဲ့ကိုယ်စားလဝါကတိုင်မှာအသေးခံတော်မူပြီးသုံးရက်မြောက်သောနေ့မှာသေခြင်းကနေပြန်လည်ထမြောက်တော်မူပါတယ်။အခန်းငယ်20နှစ်မှာထို့ကြောင့်သေခြင်းမှထမြောက်တော်မူသည့်နောက်ထိုစကားတော်ကိုတပည့်တော်တို့သည်မှတ်မိကြသဖြင့်ကျမ်းစာကို၎င်းယေရှု၏နှုတ်ကပတ်တော်ကို၎င်းယုံကြ၏လို့တွေ့ရပါတယ်။ဓမ္မဟောင်းကျမ်းစာမှာမေရှိတိဟူသောဖယားသခင်သားတော်ယေရှုကြွလာတော်မူမဲ့အကြောင်းယေရှုဟာအပြစ်ရှိတဲ့လူတို့အတွက်လဝါကတိုင်မှာအသေးခံတော်မူမဲ့အကြောင်းသေခြင်းကနေပြန်လည်ထမြောက်တော်မူမဲ့အကြောင်းဓမ္မဟောင်းကျမ်းစာမှာကြိုတင်ပြောထားပါတယ်ဓမ္မဟောင်းကျမ်းစာမှာကြိုတင်ပြောထားတဲ့အတိုင်းလူသားတိအဖြစ်ဒီလောကကိုယေရှုကြွလာတော်မူပါတယ်လူသားတိအဖြစ်ကြွလာတော်မူသောယေရှုဟာမိမိရဲ့အနာဂတ်ကိုသိတော်သူဖြစ်တော်မူသည့်အတိုင်းမိမိကြုံတွေ့ရမယ့်အမှုအရာတို့ကိုတပည့်တော်တို့ကိုအသေးစိတ်ပြပြတော်မူကြောင်းမဿဲမာကုလုကာနဲ့ယောဟန်ခရစ်ဝင်ကျမ်းတွေမှာကျွန်တော်တို့တွေ့ရပါတယ်။ယူဒဘာသာရေးကောင်းဆောင်များစီလွတ်လိုက်တဲ့သူတို့ကမိမိကိုဖမ်းဆီးခေါ်ဆောင်ပြီးရိုက်နှက်ကြမယ့်အကြောင်းမျက်နှာတော်ကိုတတွင်းနဲ့ထွေးပြီးလက်သီးနဲ့ထိုးကြမယ့်အကြောင်းနေအမျိုးမျိုးနဲ့လောင်ပြောင်ကဲ့ရက်ကြပြီးမှလဝါကတိုင်မှာမိမိကိုရိုက်ထားကြမယ့်အကြောင်းလဝါကတိုင်မှာမိမိအသေးခံတော်မူမဲ့အကြောင်းနဲ့တကြိုချင်းကိုခံရမဲ့အကြောင်းသေခြင်းကနေသုံးရက်မြောက်သောနေ့မှာထမြောက်တော်မူမဲ့အကြောင်းစသဖြင့်ယေရှုကမိမိကြုံတွေ့ရမဲ့အမှုအရာတို့ကိုတပည့်တော်တို့ကိုပြောပြတော်မူပါတယ်။သို့သောယေရှုရဲ့စကားတော်ကိုယုံကြည်ဖို့တပည့်တော်တို့မှာအခက်တွေ့နေကြပါတယ်။ဒါကြောင့်သူတို့ကိုယေရှုက ယုံကြည်ခြင်းအားနည်းသောသူတို့လို့မကြာခဏပြောဆိုတော်မူပါれ။တေခြင်းကနေယေရှုထမြောက်တော်မူပြီးနောက်အိမ်မောက်ရွာကိုသွားနေကြတဲ့တပည့်တော်နှစ်ယောက်တို့ထံကိုယေရှုကိုထင်ပြတော်မူပြီးသူတို့နဲ့အတူယေရှုကြွတော်မူခဲ့ပါれ။တီဘီရီအိုင်နာမှာငားလိုက်ရှာနေကြတဲ့တပည့်တော်ပေတရုနာသနေလသောမတ်နဲ့အခြားသောတပည့်တော်လေးယောက်တို့ထံကိုကိုကိုပြတော်မူပြီးတပည့်တော်တို့အတွက်နနက်စာကိုယေရှုပြင်ဆင်ပေးတော်မူခဲ့ပါတယ်။သေခြင်းမှယေရှုထမြောက်တော်မူပြီးနောက်ရက်ပေါင်း40ပတ်လုံးတပည့်တော်တို့ကိုကိုထင်ပြတော်မူပြီးမိမိအသက်ရှင်တော်မူကြောင်းကိုခိုင်ခန့်သောတတ်သိများစွာပြတော်မူပြီးမိမိရဲ့ကယ်တင်တော်မူခြင်းတည်ငြိမ်ကောင်းကိုလူမျိုးတကာတို့ကိုဟောပြောဝင်ငါဖို့မှားထားတော်မူပြီးမှတပည့်တော်တို့ရဲ့မျက်မှောက်မှာကောင်းကင်နိုင်ငံတော်ကိုပြန်လည်တက်ကြွတော်မူပါれ။တပည့်တော်တို့ဟာသေခြင်းမှထမြောက်တော်မူသောယေရှုကိုမြင်ရကြပြီးနောက်ဓမ္မဟောင်းကျမ်းစာမှာကြိုတင်ပြောထားသမျှသောယေရှုအကြောင်းနဲ့ယေရှုရဲ့စကားတော်ကိုယုံကြည်ကြ၏လို့စောစောကကျွန်တော်ဖတ်ပြခဲ့တဲ့ကျမ်းချက်မှာအတိအလင်းဖော်ပြထားပါれ။ယောဟန်အခိုင်နှင့်အခန်းငယ်18မှ22အထိကိုလေ့လာခြင်းဖြင့်ကျွန်တော်တို့အတွက်သင်ခန်းစာကဘာလဲဆိုရင်ယေရှုခရစ်တော်ဟာမိမိရဲ့အနာဂတ်နဲ့လူတို့ရဲ့အနာဂတ်ကိုသိတော်မူသောစစ်မှန်သောဖခင်အပြစ်ရှိသောလူသားများကိုအပြစ်ငရဲကနေရွေးနှုတ်ကယ်တင်ဖို့ရန်လူသားတစ်အဖျင်ကြွလာတော်မူသောဖခင်သခင်သားတော်အပြစ်ရှိသောလူတို့ရဲ့ကိုယ်စားလဝါကတိုင်မှာအသေးခံတော်မူပြီးသုံးရက်မြောက်သောနေ့မှာသေခြင်းမှထမြောက်တော်မူသောဖခင်အပြစ်ငရဲကနေကယ်တင်ဖို့တောင်းလျှောက်သောသူတိုင်းကိုကယ်တင်တော်မူသောဖခင်ဖြစ်တော်မူပါれ။အပြစ်ငရဲကနေကယ်တင်နိုင်သောဖခင်ကိုမိတ်ဆွေလိုက်ရှာနေပါသလား။ယေရှုဖခင်ဟာမိတ်ဆွေအတွက်ပါ။ယေရှုလဝါကတိုင်မှာအသေးခံတာဟာမိတ်ဆွေအတွက်လည်းပါပါれ။အပြစ်ငရဲကနေကယ်တင်ခြင်းရရှိကြောင်းစိတ်ချမှုမရှိသေးရင်မိတ်ဆွေလုံနိုင်တဲ့တခုတည်းသောအရာကတော့တောင်းဖို့ဖြစ်ပါတယ်။ဖခင်သခင်ရှေ့တော်မှာအပြစ်ရှိကြောင်းကိုကိုကိုနားလည်ဝန်ခံပြီးနောင်တနှလုံးသားနဲ့ကိုအပြစ်များကိုယေရှုဖခင်ထံဝန်ချတောင်းပန်ပြီးအပြစ်ငရဲကနေမိတ်ဆွေကိုကယ်တင်ဖို့ယေရှုဖခင်ကိုတောင်းလျှောက်ရင်ယေရှုဖခင်ကမိတ်ဆွေကိုကယ်တင်တော်မူမှာဖြစ်ပါတယ်ဆိုတော့ယေရှုခရစ်တော်ရဲ့ကယ်တင်ခြင်းတည်ငြိမ်ကောင်းကိုဝေငှလိုက်ရပါတယ်ခင်ဗျာ။နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖခင်သခင်ကောင်းကြီးပေးပါစေ။